ချင်းပြည်နယ်ကံပက်လက်မြို့မှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ရှိဖြစ်နေပြီးစစ်ရေးတင်းမာနေပါတယ်။ကံပက်လက်နဲ့အနီးဆုံးဖြစ်တဲ့မကွေးတိုင်းစောမြို့နယ်ထဲမှာတော့စစ်ဘေးသိမ်းရှောင်နေတဲ့ဒေသခံတွေအခုကြီးတွေလိုအပ်နေပါတယ်။ချင်းပြည်နယ်ကစစ်ရေးအခြေအနေနဲ့မကွေးတိုင်းတွေကဒုက္ခတဲ့အခြေအနေတွေကိုမှတ်သိမ်းယူထိုက်ကပြောပြမှာပါ။
ချင်းပြည်နယ်ကံပက်လက်မြို့ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြီးခဲ့တဲ့ဇူလိုင်14ရက်ကစလို့တိုက်ပွဲတွေနေ့စဉ်ဖြစ်နေတာ၁၀ရက်နီးပါးကြာမြင့်နေပြီဖြစ်ပါတယ်။ဇူလိုင်24ရက်မနေ့ပိုင်းမှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်ပါတယ်။ဇူလိုင်24ရက်မနေ့ပိုင်းကမကွေးတိုင်းစောမြို့အနီးကံပက်လက်မြို့လေရင်ကွင်းအနီးတွေမှာစစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်နေတယ်လို့ကံပက်လက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
။မောချောင်းရွာဆိုတာရှိတယ်။မောချောင်းနယ်ဆိုင်တုပ်ရွာတိကျားမှာဖြစ်တယ်လို့သိရတယ်။မနေ့ပိုင်းမှာနောက်တစ်ချက်ကြော်ကြပါတော့။အဲ့ဒါကတခုပြီးလို့ရှိရင်ဒီအခုရေအထူးရေတွေနေပြည်တော်ကနေအထူးရေတွေဆိုမှလည်းအတရာလုံးမှာခြားခြားရှိတယ်။အဲ့ဒီအဖွဲ့ကြီးကအခုတစ်ချိန်ကြီးမှပြန်ထွက်လာတယ်လို့ကြားတယ်။မင်းရောစထွက်လာတယ်။ထွက်လာတော့ဒီချင်းကကိုရေးတဖွဲ့ဒီနဲ့ချင်းကံပလက်မင်းတပ်ပေါ်တော့ပူပေါင်းတပ်ဖွဲ့ကြီးနဲ့ဟောသူတို့ချီတွေ့မှုမနေ့ပိုင်းမှာတချင်ဖြစ်တယ်ဒီတိုင်းကတော့ shop စက်ပြီးမှဖြစ်နေအောင်မဲ့သဘောတော်ရှိတယ
်စစ်တပ်ဟာမကွေးတိုင်းစောမြို့နယ်ကနေတဆင့်စစ်ရင်တန်းတွေနဲ့ကံပလက်မြို့တဲကိုဝင်ရောက်လာပြီးနေမြေရှင်းလင်းနေတာဖြစ်တယ်လို့ကံပလက်မြို့မှာရှိတဲ့စစ်ကြောင်းကလည်းနေမြေရှင်းလင်းတာဖြစ်တဲ့အတွက်လက်ရှိကံပလက်မြို့နယ်တွင်းမှာစစ်ကောင်စီစစ်ကြောင်းနှစ်ခုရှိနေတယ်လို့သိရပါတယ်မကွေးတိုင်းကနေထွက်ခွာလာတဲ့စစ်တပ်စစ်ရင်တန်းမှာလူဒင်းရင်တွေအပြင်တန်ချက်ကကားနှစ်စီးနဲ့မြေတူးဆက်တွေလည်းပါဝင်ပြီးရိတ်ခါလာပို့တာဖြစ်နိုင်တယ်လို့ကာကွယ်ရေးအဖွဲ့တွေကယူဆနေပါတယ်စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်တာ၁၀ရက်နီးပါးရှိနေပြီဖြစ်တဲ့အတွက်ကံပက်လက်မြို့နယ်တဲမှာဒေသခံတွေအပြင်စောမြို့နယ်တဲကဒေသခံအများပြားလည်းစစ်ဘေးတင်းရှောင်ရပြီးအကူအညီတွေလိုအပ်နေပါတယ်စစ်ဘေးရှောင်အခြေအနေနဲ့ပတ်သက်လို့စွန်မြွနယ်လူသားစာနာကူညီမှုပိုင်းတာဝန်ခံဆောင်ရွက်နေသူကအခုလို့ပြောပါတယ
်စစ်ဘေးရှောင်တွေကတော့ဆော့ဖက်မှာပုံနေတာပေါ့နော်ညားနေတာပေါ့ချင်းနဲ့ဆော့နဲ့နေဆက်မှာတိုက်ပွဲဖြစ်သွားတာတုံးချင်ဖြစ်သွားတဲ့ခါကျတော့အဲ့ဒီနားလေးရယူပါခဏရွာလဲကျမတို့ဒီဆော့ဘက်ကိုဖူလာတာပေါ့အဲ့ဆိုစစ်ဘေးရှောင်တွေကတော့အများကြီးရှင်ရလုံးကြီးဆောင်ရတာ9ရွာ8ရွာဆိုတော့အလုံးဟိုပေါ့73ရွာမှာလူကြီးက3000ကျော်လောက
်ကံပက်လက်မျိုးဘက်ကစစ်ဘေးရှောင်တွေအပြင်စောဘက်ကစစ်ဘေးရှောင်တွေပါအရေးပေါ်မိုးကာနဲ့အစားအစာတွေလိုအပ်နေပါတယ်ကံပက်လက်မျိုးအတွင်းမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲအတွင်းနှစ်ဖက်အကြမ်းဆုံးတိုက်ဆုံထိခိုက်တာတွေရှိတဲ့အထိပြင်းထန်နေတာပါစစ်တပ်ဘက်ကဇူလိုင်18ရက်ကတိုက်ပွဲဖြစ်တဲ့နေရာတွေအနည်းကိုလေးချောင်းကနေပြစ်ခတ်တိုက်ခိုက်တာတွေပြုလုပ်ခဲ့တယ်လူဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်